ယနေ့ဒီကိုယ်ရမြောင်နေ့ဖြစ်ခြင်းကြောင့်မိမိတို့ရဲ့ရှုသီးပွားများနဲ့ဝိပဿနာအလုပ်ဘေးတရားများဤလမ်းညွှန်ရမယ်အချက်များကတော့တစ္ဆာနဲ့ဆက်ဆက်တဲ့အလုပ်ဘေးတရားပဲဖြစ်ပါတယ်မိမိတို့ရဲ့ရှုသီးပွားများလာတဲ့ ကမ္မထဝိပဿနာအလုပ်ဒီဖြစ်ခြင်းပြည့်ခြင်းတစ်ခုကိုမူတည်ပြီးတော့ပြောလာခြင်းပဲဖြစ်ပါတယ်ပုဂ္ဂိုလ်လည်းပဲဝိပဿနာဉာဏ်ကိုပြီးပြင်းပြင်းမရှိကြသေးတဲ့ပုဂ္ဂိုလ်ကြီးကြတော့သမာဓိကိုရှေ့ဥစွာဝင်လေသည့်ထွက်လေသည့်ဆိုပြီးတော့မှတည်တဲ့သဘောလေးကိုအကက်ခတ်ခတ်ပြီးတော့မှရှုပွားလာဖြစ်ပါတယ် အဲ့ဒီထက်ပိုပြီးတော့မှတဆင့်တက်ပြီးတော့မှရှုတိပွားများတတ်တဲ့ပုဂ္ဂိုလ်ကြီးကြတော့မိမိတို့ရဲ့ခန္ဓာကယုတ်တရားလေးတွေရဲ့ခေါ်ပြပုံကိုရှုတိပွားများလာဖြစ်ပါလေယုတ်တရားလေးတွေရဲ့ဖြစ်ပေါ်လာပုံပြည့်စည်သွားပုံကိုအကြောင်းခံပြီးတော့မှခါရဝိညာဉ်စိတ်လေးတွေကိုကျက်ကျက်သွားတဲ့အရာလေးတွေကိုရှုတိရတာဖြစ်တယ် လူရှုသည့်ဘွားများအားထုတ်တဲ့အချိန်ခါမှာရှုခါစအချိန်ခါကာလမှာတော့ဖြစ်တဲ့သဘောဖြစ်တဲ့သဘောဖြစ်တဲ့သဘောလေးကိုပဲအဓိကရှုသည့်ဘွားများနိုင်ပါသေးတယ်ပြတ်တဲ့သဘောကိုမမြင်နိုင်သေးပါရှုသည့်လို့ဘွားများလို့များအတော်အတန်ဖြစ်မြောက်လာပြီဆိုတဲ့အချိန်ခါကျမှဖြစ်ခြင်းပြည့်ခြင်းကို ဆင်းရဲနေနေသိမြင်လာနိုင်ပါတယ်ဝိပဿနာဉာဏ်တွေကနေပြီးတော့မှအလောက်အလွန်ရှင်းသန်လာပြီးဆိုရင်တော့ဉာဏ်တွေကတက်တက်တက်တက်ချက်ချက်မြက်မြက်ဖြစ်လာတဲ့အချိန်မှာအပြက်အပြက်အပြက်အပြက်ဆိုတဲ့သဘောကိုပဲရှုသိပွားပါတော့တယ်အဲ့ဒီအချိန်ကကြမှာဒီဖြစ်ခြင်းဖြစ်ခြင်းသဘောကိုပဲမိမိတို့ရဲ့ဉာဏ်မီတဲ့အတိုင်းအနှိမ့်စာလို့လည်းပြောခဲ့တယ်အနတ္တလို့လည်းပဲဆုခဲ့ပါတယ်တခါတရံကြတော့လေ ဖြစ်ပါတယ်သို့တော်လည်းပဲမိမိတို့ရဲ့ဉာဏ်ရဲ့အနည်းအမြတ်အတက်အချမ်းနဲ့ဆက်စားပြီးတော့ဉာဏ်နည်းနေသေးတယ်ဆိုရင်နိစ္စလက္ခဏာပဲမြင်မှသိပထမရှိဦးစွာရုပ်ကိုရှုတဲ့ပုဂ္ဂိုလ်နာကျင်ကြိတ်ခဲ့တဲ့အခဲကြီးကိုဒုက္ခလို့ပြီးတော့ရှုပြရတာဖြစ်တယ်အဲ့ဒီထက်ကနေပြီးတော့မှဖြစ်ပေါ်လာတဲ့အခဲဒုက္ခလေးတွေကိုကြည်ရင်ကြည်ရင်ကနေပြီးတော့ဝေးဝေးတခါဆုံးသွားတာနိစ္စဆိုပြီးအစပေါ်လာတာတွေ့ကြည့်ရပါလေအဲ့ဒီမမြဲခြင်းဆိုတဲ့အနိစ္စသဘောဟာအခုပေါ်လာပြီးတဲ့နောက်ရှုတည်ရင်ရှုတည်ရင်ရှုတည်ရင်ရှုတည်ရင်ကနေပျောက်ပြတ်သွားတဲ့အချိန်အော်မရှိတော့ပါလားယုတ်တရားကိုရှုတည်တဲ့ပုဂ္ဂိုလ်ဟာဝေဝေးမှတခါနိစ္စလက္ခဏာကိုထွန်းမြင်လာနိုင်ပါလေအဲ့လိုရှုတည်ပွားများရင်းကနေပြီးတော့တဖြည်းဖြည်းညနေရင်လာတဲ့အချိန်ကကြတော့ဖြစ်လိုက်တယ်လိုက်ဖြစ်လိုက်ပြလိုက်ချူချူပုဂ္ဂိုလ်တွေဆိုရင်လည်းပဲရင်ထဲမှာရိုက်ရိုက်ရိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်အမြဲတဲ့အနိစ္စသဘောတွေကိုရှုသိနိုင်လာတာဖြစ်ပါလေချူချူပုဂ္ဂိုလ်တွေကြတော့လည်းပဲအဲ့ဒီထက်ဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေကတည်ပြဲတည်ပြဲတည်ပြဲဒီလိုရှုသိရှုတည်နေတဲ့အချိန်ကအလွန်ထက်တဲ့ပုဂ္ဂိုလ်ရေးကြတော့အဲ့ဒီမှာအကြောင်းမှအကြောင်းနဲ့အကျိုးပါတင်ရှိပြီးရှုတည်နေနိုင်တဲ့အချိန်ကကြတော့ဖြစ်ချင်းပြချင်းဆိုတဲ့သဘောလေးဟာတထထဲတထထဲခုကြည့်ခုဘောခုကြည့်ခုမရှိတော့တဲ့သဘောလေးတိပြဲတိပြဲလို့ရှုတည်နေနိုင်တဲ့အနေထားကြတော့အဲ့ဒါဟာညတော်ပေးရှင်းလာခဲ့ပါသည် ဲ့ဒါလိုရှုစရာလေးတွေကတော့ခန္ဓာမှာအစဉ်ထဝရဟာပေါ်ပြနေတာပါပဲတဘဝအတိုင်းပဂတိအရှိသဘောဟာခန္ဓာတစ်ခုလုံးဘယ်နေရာပဲကြည့်ကြည့်ဘာအရာကိုပဲမြင်မြင်ဘလို့ဟာပဲစိတ်ကုသမှာထင်ထင်ထင်လာတယ်မြင်လာတဲ့အရာအလုံးကြီးဖြစ်ပြသဘောသက်သက်ပါပဲသူတို့လည်းပဲညာနဲ့နေပြီးတော့အနှုံအနေအတဲ့အချအနေအမြင်လေးကွာတဲ့အတွက်ကြောင့်မရှင်းတာရှင်းရှင်းလင်းလင်းမသိနိုင်တဲ့အခါကျတော့အဲ့ဒီမှာဖြစ်ချင်းပြချင်းကိုခွင်းခွင်းကွက်ကွက်မသိနိုင်ပါဘူးဒီလိုနဲ့ဉာဏ်လေးတွေရှုကြည့်ရှုကြည့်ရှုကြည့်ဖန်များလိုက်တော့ရှင်းရှင်းလာခဲ့ပါရှင်းရှင်းပြီးတော့မှဉာဏ်ရှင်းလာပြီဆိုတဲ့အချိန်ကကျတော့ယုံသဘောနံသဘောတွေကနေပြီးတော့မှရှုကြည့်ရင်ပွားများရင်းကနေနံသဘောကိုရှုပြီးနေတဲ့ပုဂ္ဂိုလ်ဟာနာအကြောင်းနဲ့ရုပ်အကျိုးရုပ်အကြောင်းနာအကျိုးဒီလိုနားလည်လာနိုင်ပါအဲ့လိုအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့နားလည်လာတဲ့အချိန်ကကြတော့ဖြစ်ချင်းပြက်ချင်းကိုရှင်းရှင်းသိတယ်အဲ့ဒီအချိန်ကကြတော့ဖြစ်ချင်းပြက်ချင်းဒီဖြစ်ချင်းပြက်ချင်းရဲ့လို့ယူယူမဟုတ်တော့ပါသစ္စာဉာဏ်ထင်လာတဲ့အချိန်ကတော့ဖြစ်တာဟာမွေးတာပါပဲပြက်တာဟာသေးတာပါပဲ။ဘဝတစ်ခုလုံးကြီးချုပ်ပြီးတော့ကြည့်လိုက်တဲ့အချိန်မှာသစ္စာဉာဏ်နဲ့ကြည့်လိုက်တဲ့အခါမွေးခြင်းနဲ့သေခြင်းဆိုတဲ့နှမျိုးပဲရှိတဲ့ယောဂီတို့ဘဝရဲ့မူရင်းဟာဒါပါပဲဒါမှအခြားတစ်ပါးဘာမှမရှိပါဘူး။မွေးခြင်းနဲ့သေခြင်းဆိုတာအကောင်းမဟုတ်ပါဘူးချမ်းသာမဟုတ်ပါဘူးနှစ်သက်ရှာမဟုတ်ပါဘူးဆင်းရဲတက်တက်ဖြစ်လို့ဒုက္ခလို့ခေါ်တည်သဘောဟာပဂတိအရှိအတိုင်းဘယ်သူမှလောက်ထားတာမဟုတ်ဘဲနဲ့ဘဝခန္ဓာထဲမှာအချောင်းကျူးဆင်ဆက်ပြီးတော့မှဖြစ်ပေါ်နေတဲ့အရာဖြစ်ချင်းတောင်းသဘောဓမ္မဖြစ်လို့အမှန်ဖြစ်ပါလေအဲဒါဆိုရင်ဆင်းရဲခြင်းရဲ့အမှန်သဘောကိုဒုက္ခသစ္စာလို့ခေါ်ပါလေအဲ့တော့ဒုက္ခသစ္စာဆိုတာအချိန်တိုင်းမှာသိခွင့်ရတဲ့အရာမျိုးမဟုတ်ပါဘူး။စာဖတ်ရုံနဲ့လက်သိနဲ့အရာမဟုတ်ပါဘူး။တရားနာရုံနဲ့ပြီးတဲ့အရာလည်းမဟုတ်ပါဘူး။ခန္ဓာရဲ့ဖြစ်ချင်းပြက်ချင်းကိုရှုသိလို့ဉာဏ်ရင်းလာတဲ့အချိန်ကမှအကြောင်းနဲ့အကျိုးကိုသိရှိပြီးရှုနိုင်တဲ့ဆွမ်းအားရှိပြီးဆိုတဲ့အချိန်ကမှဖြစ်ပြဲဆိုတဲ့သဘောလေးဟာမွေးလိုက်သေးလေ။ဒီလိုဖြစ်နေတာတည်းသိနိုင်ပါလေယောဂီတို့။ဒါနဲ့ဆက်ဆက်ပတ်သက်ပြီးတော့မိမိတို့ရဲ့ပင်ပဟိတလောကကြီးထဲမှာတခါတည်ဟန်ကြတော့ကဲခတ်ကြည့်ရပါတယ်မျက်စိလုံးနဲ့မြင်လို့ရတဲ့အရာလေးမျက်နဲ့မျက်စိနဲ့ပဂရိမျက်စိနဲ့မြင်လို့ရတဲ့အရာလေးတွေကိုမျက်စိဖွင့်ပြီးတော့ကြည့်လိုက်တဲ့အချိန်ဟာကာလမှာပေါင်းခြင်းမှရှိတဲ့အာယုံပုံကြီးလေးတွေဟာမျက်လုံးကြီးပေါ်မှာလာရောက်ပြီးတော့မှတိုက်ခိုက်တဲ့အချိန်ကကြတော့မြင်စိတ်ဆိုတာဖြစ်ပေါ်လာပါလေအာယုံနဲ့မျက်စိအကြည့်လို့ဆိုရတဲ့အာယုံနဲ့တွာတာနှစ်ခုတိုက်ဆိုင်တဲ့အချိန်ကကြတော့လူကိုမြင်တဲ့အချိန်မှလူအသိဖြစ်နေပါလေမြင်စရာအာယုံလေးတွေကအများကြီးဒါပေမဲ့တစ်ပြိမ်နဲ့ဒီမြင်တာမဟုတ်ပါဘူးလူကိုမြင်တဲ့အချိန်မှာလူကိုမြင်တဲ့အသည့်ဖြစ်နေပါလေဒါပေမဲ့လို့အဲ့ဒီလူကိုမြင်ပြီးတဲ့နောက်နှွားကိုမြင်တဲ့အချိန်ကကြတော့နှွားကိုမြင်တဲ့အသည့်လေးကြောင်းသွားပါလူကိုမြင်တဲ့အသည့်လေးတွေဟာပေသွားပါပြီနှွားကိုမြင်တဲ့အသည့်ကြောင်းသွားတခါအိမ်ကြီးဥတွေကိုမြင်တဲ့အသည့်ဖြစ်လာပြီနောက်ပြီးတော့မှအဲ့ဒီအချိန်မှာနွားတွေကိုမြင်တဲ့အသည့်လေးတွေကြောက်ပေါက်ကြပါသည်။လမ်းကိုကြည့်လိုက်တယ်လမ်းနဲ့မျက်လုံးအကြည့်တဲ့နေတဲ့အချိန်မှာလမ်းရဲ့အသည့်ဆိုပြီးဖြစ်လာပါလေ။ပြင်းညမစင်သေးလို့ပေါ့။သို့တော်လည်းဒီလိုကနေစတာပါပဲ။အဲ့တော့အဲ့ဒီအသည့်လေးတွေကိုပြန်လဲပြီးတော့အကက်ခတ်ကြည့်လိုက်တဲ့အခါကျတော့အာယုံတစ်ခုကြောင်းပါတယ်ကြောင်းပါတယ်အသည့်လေးတွေဟာလည်းတစ်ခုပြီးတစ်ခုသိလိုက်မွေးလိုက်ဒီလိုဖြစ်နေပါလေ။ဒီဒီချက်ချလေးအကက်ခတ်ပြီးကြည့်လိုက်ပါ။အာယုံတစ်ခုသည်အသည့်တစ်ခုပါပဲ။ အာယုံကနေပြီးတော့မျက်လုံးနဲ့တဲ့နေတဲ့အချိန်မှာဘောနေပြီမျက်လုံးကနေဖိုဖက်လေးနည်းနည်းလေးရွှေ့လိုက်ပြီနဲ့တပြိမ့်နဲ့တည်းစောစောကအတိမဟုတ်တော့ပါဘူးနောက်မှပေါ်လာတဲ့အတိဖြစ်ပါတယ်စောစောကတိတဲ့အတိလေးတွေဟာမြင်တိလေးတွေဟာအဲ့ဒါဟာတည်ကြည်ပြည့်စည်သွားခဲ့ပါပြီတလူဆိုလို့ရှိရင်အာယုံနဲ့မျက်စိအကြည့်တို့ကနေပြီးတိတ်ခတ်မှဖြစ်ပေါ်လာတဲ့ထိုအတိဟာအာယုံနဲ့မျက်စိအကြည့်နှစ်ခုမတည့်လိုက်ပြီနဲ့တပြိမ့်နဲ့ပဲပြောက်ပွဲသွားခဲ့ပါပြီ။ယောဂီတို့တိတိထထအကဲခါပြီးတော့လောကမှာဟိုဒီနေ့တုန်းကပြောခဲ့တဲ့သလိုမျက်စိနဲ့မြင်စရာတွေဟာလောကဤထဲမှာအများကြီးရှိပါအဲ့ဒီအများကြီးဖြစ်တဲ့အာယုံပေးချာလေးကြည့်ကြည့်လိုက်ပါအာယုံနဲ့မျက်လုံးနဲ့တည့်တည့်နေတဲ့အရာကိုပဲသိပါလေအာယုံနဲ့မျက်လုံးမတည့်တဲ့အချိန်မှာအာယုံတစ်ခုကြောင်းတဲ့အသည့်တစ်ခုကြောင်းကြောင်းသွားခဲ့ပါပြီအဲ့လိုကြောင်းသွားတာဟာအသည့်လေးတွေတစ်ခုပြီးတစ်ခုပြေးနေတာပါပဲသူမိတူစွာပါပဲယောဂီတို့အပအာယုံနဲ့နာအကြီးလို့ဆိုရတဲ့သူနှစ်ခုပေါင်းဆောင်ထိခိုက်လိုက်တဲ့အချိန်ခါမှာအပအာယုံဆိုတာဟာလည်းအများကြီးပါပဲ။လေးပန်းကသံယထသံနွားသံကျွဲသံဆက်သံတချင်းဆိုသံငိုသံရီသံဆိုတဲ့အပန်လေးတွေရဲ့အာယုံဟာနာအကြီးလားရိုက်ခါတဲ့အချိန်ခါကြတော့အပန်တစ်ခုပေါ်ရင်အတိတစ်ခုခြားတိတစ်ခုပေါ်တာပါပဲ။ကြာသည့်လေးတွေပျောက်ပျောက်သွားတဲ့အချိန်ခါမှာကြားတဲ့အာယုံလေးတွေကြားစရာအာယုံလေးလို့ဆိုရတဲ့အပအာယုံကပျက်ပျက်သွားတဲ့အချိန်မှာကြာသည့်လေးတွေဟာလည်းပျက်ပျက်သွားတာပါပဲအဲ့ဒီပျက်ပျက်သွားတဲ့သဘောတွေဟာတည်တည်သွားတယ်လို့ဆိုတာပါပဲစင်စစ်ဧကအမအဖြစ်ခန္ဓာမှာရှိနေတဲ့သဘောဟာဖြစ်ချင်းဖြစ်ချင်းပါပဲဒါပေမဲ့လို့ဉာဏ်ရင်လာတဲ့အချိန်ဖြစ်ချင်းပြချင်းတဲ့တိတော့တာမဟုတ်ပါဘူး။မွေးချင်းနဲ့တည်ချင်းတစ်ခုဟာဖြစ်ပေါ်ပြီးတော့ပျောက်သွားလိုက်မွေးပြီးပေသွားလိုက်ဒီလိုပဲတည်လာခဲ့ပါလေ။ယောဂီတို့အာယုံကိုအခုမိဆက်ခံလေးတွေတတိတ်တိတ်နဲ့တိတ်နဲ့အဲ့ဒါလို့စတိတ်အပန်လေးတွေပေါ်နေတာအတိလေးတွေဟာမွေးလိုက်သေးလိုက်မွေးလိုက်သေးလိုက်နဲ့ဆင်းရှင်းနေပါလေ။စကားပြောတဲ့လေးတွေကတလုံးပြောက်သွားလိုက်အထက်ကအတိတစ်ခုပေါ်လာလိုက်ပြောက်သွားလိုက်နောက်ထပ်စကားလုံးပံတစ်ခုပေါ်လာလိုက်အတိလေးတွေကလည်းတစ်ခုပေါ်ပြီးတစ်ခုပြောက်လိုက်တလူဆိုတဲ့အချိန်ကကြတော့ချားတဲ့စိတ်ကလည်းပဲမွေးလိုက်သိလိုက်ပဲပေါ်တချို့ရင်စိတ်ဆိုတာဟာတန်တိအစဉ်နဲ့ဆဲနေတဲ့အရာမဟုတ်ပါဘူးပြတ်တော့နဲ့ရစီတိလင်းလေးလို့အဲ့ဒါလို့စတိတ်ဖြစ်ပေါ်ကြောင်းလဲနေစက်ကနဲ့အမြခေါင်းပြက်လိုက်ဒေဖြစ်လိုက်ဒီလိုဖြစ်နေတယ်ဆိုတာအာယုံကိုတက်ခတ်တော့အဖြစ်အတိတွေပြက်ပြက်သွားတာကိုတသေးနေခြင်းပဲလို့နားလည်ရမှာဖြစ်တယ်ယောဂီတို့နောက်ထပ်နှောင်းအနံ့လဲထူနေဒူးစားပဲစားတဲ့ရှားပေါ်မှာအရသာလေးတင်လိုက်တဲ့အချိန်မှာအရသာတွေလည်းပဲခြူတယ်ချင်းနေငန်းနေစတဲ့ခါတယ်ဖန်တယ်တူးတယ်ဆိုတဲ့အရသာတွေဟာအများကြီးပါလေအဲ့ဒီအများကြီးအရသာဟာတစ်ခုပြီးတစ်ခုရှားပေါ်မှာအဲ့ဒီမှာထိခိုက်လိုက်သလိုစားစိတ်ဟာလည်းပဲအဲ့ဒီမှာငန်းနေစိတ်တွေပြောက်သွားတယ်ခါတဲ့စိတ်တွေပေါ်လာတယ်ခြူတဲ့စိတ်တွေပြောက်သွားတယ်ဖန်တဲ့စိတ်တွေပေါ်လာရဲ့ဆက်ရှိပြီးအခင်နေတဲ့အချိန်မှာနေတဲ့ဟာတိတိတဲ့ဆိုကြတဲ့ကရှေ့ရပြက်ပြက်ပြီးမှနောက်ကအတိပေါ်လာရတာတိကျလေးအဲခါပြီးတော့စားတဲ့အချိန်မှာလည်းပဲဝိပဿနာရှုလို့ရပါတယ်အဲ့ဒီအချိန်မှာဒီထဲမှာဖြစ်ပေါ်နေတဲ့သူဖြစ်လာတဲ့စိတ်လေးတွေဟာစားစိတ်လေးတွေဟာမွေးနေတာပဲပေါ်ပြက်ပြက်သွားတဲ့အရာလေးတွေဟာတည်တည်သွားတာပဲပေါ့။ဒါဆိုရင်စိတ်ထဲမှာလည်းပဲဒုက္ခဆိုတာရှာလို့မရဘူးဖြစ်ချင်းပြက်ချင်းဖြစ်တဲ့အတွက်ကြောင့်မွေးချင်းပြင်ချင်းတစ်ခုတည်းဆင်းရဲတက်ဖြစ်ချင်းတောင် တော့ဖာဤပါတကားလို့ထင်မြင်လာတဲ့အချိန်ကကျတော့ဘဝကိုညီငွေလာပါလေစားရမှာကူကအလွန်ဝန်လေးတဲ့နေထိုင်ရအောင်ဩဘဝဒီနေစင်းနဲ့အမြဲငွေဆောင်ရှောက်နေရတဲ့ဘဝဤပါလားငွေကစားအချိန်ကကာလကစားပြီးတော့မှတရက်လဲမဟုတ်နေ့ရက်လဲမဟုတ်တနေ့လဲမဟုတ်နှစ်နေ့လဲမဟုတ်နေ့စဉ်နဲ့နေ့တိုင်းတနေ့ကိုသုံးကြိမ်သုံးကြိမ်သုံးကြိမ်နဲ့အနည်းဆုံးစားတော့ပြီးတော့ကျွေးမွေးဆောင်ရှောက်ရတဲ့ဤခန္ဓာကြီးဟာကျွေးမွေးဆောင်ရှောက်ရင်းနဲ့ပူပူကောင်းလာသလားဆိုပြီးတော့ပူပူပြီးတော့မှရိမ်ရိမ်ပြီးတော့မှအရှိရောလာတဲ့အနေထားအိုမင်းလာတဲ့အနေထားကိုရောက်ခဲ့တာကျွေးသလောက်လဲခကြီးမရောက်တဲ့အချိန်ပူပြီးတော့ဆုဆုသွားပါပေါ့လားအကြည့်ရအဲ့လိုဖြစ်နေလို့မကြည့်ပြီးရင်လည်းပဲကြည့်ပြီးရင်ကြည့်ပြီးမကြည့်ပြီးရင်ညံညံတုတ်ပံသွားမယ်လို့ဆိုမဆိုတော့လဲဆိုနေသလိုစိတ်ထဲမှာထင်းလာရပါတယ်ယောဂီတို့မကြည့်ပြီးရင်ညံညံသိမယ်ကြည့်ပြီးတဲ့အချိန်ကကြတော့နိမ့်နိမ့်သိမယ်ဆိုပေမဲ့အခုလက်ရှိကြည့်နေတဲ့အချိန်ကကြတော့မွေးလေးသေးလေးကိုကြည့်ပြီးတော့ဩလက်ဆက်သက်တော့အတွင်းထဲကစားတဲ့စိတ်လေးကမှပေါ်လိုက်ပြောက်လိုက်မွေးလေးသေးလေးပါလားဘဝရဲ့အရှင်သာနေမှုအနေအထားဟာလက်ဆက်သက်သောမွေးခြင်းနဲ့ပေခြင်းနဲ့ဆင်ဆက်နေတဲ့အရာကြီးပါလားစာရင်နဲ့ကိုမြင့်ငွေတဲ့စိတ်ကြီးပေါ်လာပါတယ်ယောဂီတို့ခါပြန်ကြတော့လေခန္ဓာကိုယ်ပေါ်မှာဖြီးပြီးတော့မှအောက်ကတန်းခင်းလေးတွေခန္ဓာဘောကဝိတ်ဖြီးပြီးတော့မှကြားထဲမှာခန္ဓာကိုယ်အကြည့်နဲ့ထိတွေ့เสียအာယုံလေးတွေထိခိုက်ထိခိုက်လိုက်ရင်ပဲဖြစ်ဖြစ်အတွင်းထဲကရုပ်တရားတွေအချင်းချင်းထိခိုက်လိုက်ရင်ပဲဖြစ်ဖြစ်ပထဝီတေဇောဝါယောဆိုတဲ့ဓာတ်ကြီးသုံးပါးကနေပြီးတော့မှအဲ့ဒီမှာထိခိုက်ထိခိုက်လိုက်တဲ့အခါခါတရားကြတော့အာယုံလေးတွေကနေပြီးတော့အများကြီးဖြစ်ပါတယ်အာယုံတွေအများကြီးပါပဲထိเสียအာယုံလေးခါတရားကရတာလေးတွေပေါ်လိုက်ရလိုက်ရန်လိုက်ခိုင်လိုက်ခဲလိုက်တောင်းလိုက်တင်းလိုက်အွန်လိုက်အင်းလိုက်ဆိုတဲ့ဟာတစ်ခုပြီးတစ်ခုသိနေပါတယ်ရတာလေးတွေပေါ်လာတဲ့အချိန်ကကြတော့ရပြီစိတ်ဆိုတာဖြစ်ပေါ်လာရတာလေးပျောက်သွားတဲ့အချိန်ရပြီစိတ်ဟာပျောက်သွားပါတယ်ပေါ်လာတဲ့အချိန်မွေးတာပဲပေါ်ပျောက်သွားတဲ့အချိန်ပေးတာပဲပေါ်ယောဂီတို့မွေးတဲ့ပေတယ်ဆိုတာမိခင်ရဲ့ဝမ်းနဲ့ထွက်လာတဲ့အချိန်မှာမွေးတာမဟုတ်ပါဘူး။သုံးပံကိုထမ်းပေါ်ရမှသေးတာမဟုတ်ပါဘူး။ခုကတည်းကမွေးလိုက်ပြီလေပဲဖြစ်နေတာပါပဲ။ခန္ဓာကိုယ်ကနေပြီးတော့သေးသေးချာချာလေးဆူဆဲပြီးတော့ကြည့်လိုက်ပါ။ကိတ်လာရာတွေခဲလာရာတွေတောင်းလာရာတွေတင်းလာရာတွေအောင်းလာရာတွေဆူလာရာလေးတစ်ခုပေါ်ပြီးတစ်ခုပြောက်တစ်ခုတည်ပြီးတစ်ခုပြက်ရုပ်တရားကိုကြည့်လိုက်တော့လည်းပဲဒီတန့်ချင်းခင်ခန့်ချင်းမြဲမြံချင်းတခုမှမရှိဘဲနဲ့အစ်စ်နဲ့အဟောင်းပြောင်းလဲနေတာကိုတွေ့ရပါလိမ့်မယ်။တင်းနဲ့အဟောင်းပြောင်းလဲနေတဲ့ဆိုကြတဲ့ကပေါ်လာပြီးပျောက်သွားတဲ့သဘောပါလေ။ပေါ်လာတယ်ဆိုတာဟာမွေးချင်းပါပဲ။ပျောက်သွားတယ်ဆိုတာဟာဒေချင်းပါပဲ။ဒါဆိုရင်ရုပ်တရားဟာလည်းမွေးလိုက်ဒေးလိုက်နန္တရားဟာလည်းပဲတီးလိုက်ပြက်လိုက်ဆိုရင်မွေးလိုက်ဒေးလိုက်မှတပါအခြားပါမှမရှိပါဘူး။ဘာမှလည်းရချင်စရာမရှိပါဘူး။တီးတီးချက်ချက်လေးဆုဆိုင်ပြီးချီဘယ်အရာမှလည်းနဲ့သက်စရာမရှိပါဘူး။ဘာမှလည်းပဲစကူးထဲမှာတင်ထားလို့ရတဲ့ဘယ်အရာနဲ့မှလည်းသိမ့်ထားလို့ရတဲ့အရာမဟုတ်ပါဘူး။ဒီဒီကြကြကြည့်မယ်ဆိုရင်ငါလည်းမဟုတ်ငါဟာလည်းမဟုတ်ငါဥစ္စာလည်းမဟုတ်။အဲ့ဒီငါဟာငါဥစ္စာဆိုတာအခေါ်သက်သက်ပဲရှိပါလားတကယ်ကြတော့ခန္ဓာရဲ့အဖြစ်အပျက်တော့မွေးလိုက်ပြီလေဆိုတော့ဒီဟာမိမိအနေနဲ့ရထားလို့လည်းမရသဘောအတိုင်းဖြစ်ပေါ်နေတာဖြစ်လို့မဖြစ်ခြင်းပဲနဲ့ဖြစ်နေရတဲ့အရာကြီးကအဲ့ဒါဘလို့လုပ်ပြီးချမ်းသာတယ်လို့ဆိုလို့ရမှာလဲတဟဆင်းရဲတသက်တော်ဆင်းရဲတသက်ဆိုလို့ရှိရင်ခန္ဓာကနေပြီးတော့ဆင်းရဲတသက်ဆိုရင်ဒါဟာဒုက္ခပဲဆင်းရဲဆိုတာဟာဒုက္ခဘယ်သူမှလောက်ထားတာမဟုတ်ဘဲနဲ့သဘောဓမ္မတွေသဘောအတိုင်းဖြစ်ပေါ်နေတာဖြစ်ခြင်းတောင်အမှန်တရားပါပဲ မှန်ဆိုရင်သစ္စာဒုက္ခသစ္စာဆိုတာမွေးခြင်းနဲ့တည်ခြင်းကိုပြီးတော့ရှင်ရဲ့တက်ပဲဒုက္ခကြီးပဲခံတယ်ဖြစ်ခြင်းနဲ့ပြည့်ခြင်းကိုဒုက္ခလို့ရှင်းရှင်းလင်းလင်းပြီးနေခြင်းဟာအဲ့ဒါဟာသစ္စာညံပါလေယောဂီတို့သစ္စာညံဝင်လာပြီဆိုရင်ဘဝကိုဘလို့မှခင်တွယ်လို့လည်းမရတော့ပါဘူးနှစ်သက်လို့လည်းမရတော့ပါဘူးနေတဲ့ဆရာလုံးဝမရှိပါဘူးယောဂီတို့ကိုယ်ခန္ဓာကိုကိုကြည့်ပါတွေ့ကြဆရာလည်းလုံးဝမရှိပါဘယ်နေရာကြည့်ကြည့်ဘောလာလိုက်ကြောက်လိုက်ဆိုတဲ့အခါကျတော့ဒုက္ခတက်တက်ပဲပေါ့ဒုက္ခတက်တက်အမှန်ဖြစ်လို့ဒုက္ခသစ္စာအဲ့ဒါကိုသိတာငါတော့မိမိတို့အနေနဲ့အခဲလိုက်သိရင်အဲ့ဒါသစ္စာညာလို့ခေါ်ပါဖြစ်ခြင်းနဲ့ပြည့်ခြင်းကိုတထက်ထဲတထက်ထဲမိအောင်ကြည့်ကြည့်နိုင်လေဆိုရင်သစ္စာဉာဏ်ပဲဖြစ်ပါလေသစ္စာဉာဏ်ဒီအပေါင်းသဘောမျိုးအနေအားဖြင့်သိပါလေကိစ္စဉာဏ်ကတော့တီးစိတ်ခွဲပြီးတော့သိပါလေဒုက္ခကိုဒုက္ခရှိလို့ဒုက္ခသိနေတာဟာအဲ့ဒါဟာဒုက္ခသစ္စာဉာဏ်ပါပဲခန္ဓာကနေပြီးတော့မှအဲ့ဒီမှာခန္ဓာကနေပြီးတော့မှဖြစ်လာတာလဲဒုက္ခပြက်လာတာလဲဒုက္ခပြက်သွားတာလဲဒုက္ခဖြစ်ဒုက္ခပြက်ဒုက္ခဆိုတဲ့ထူသဘောလေးတွေဟာဖြစ်ချင်းပြက်ချင်းဒုက္ခရဲ့သဘောသက်သက်ပဲဆိုတဲ့ဟာခန္ဓာကပါတိစ္ဆာရှိသလဲဆိုရင်ဒုက္ခပြီးချင်းကိစ္စဟာဒုက္ခကိစ္စပဲယောဂီတို့စက်ခနဲ့မြက်ခနဲ့အောင်ခနဲ့အင်းခနဲ့တောင်းခနဲ့ပင်ခနဲ့ဖြစ်တဲ့ယုတ်တရားတွေစေနဲ့အောင်အင်းလို့ပြီးနေတဲ့နန္တရားလေးတွေဟာပေါ်ပြီးပြောက်သွားတဲ့အချိန်အသေးစိတ်ခွဲခြားကြည့်ကြည့်ရှုံဏတို့ရဲ့ခန္ဓာသဘောသည်ဒုက္ခပေးခြင်းကိစ္စရှိပါသည်မိမိတို့အနေအချင်းအဲ့ဒီအဖို့သိကြလေးကြည့်လိုက်တော့ကျုပ်ကုန်းဆတ်ဟာကျုပ်ချင်းရဲ့အောင်လောက်တတ်တဲ့ကိစ္စရှိတယ်ဗျခင်ဗျားတို့သိချာကြည့်စမ်းခန္ဓာကနေပြီးတော့မပြောတော့လေပြောတကယ်ဆိုချုပ်ပြီးဒုက္ခပြီးချင်းကိစ္စရှိတယ်ဆင်းရဲအောင်လောက်ချင်းကိစ္စရှိတယ်ချုပ်ကိစ္စဟာဒါပဲလို့ပေါ်ပြနေပါခန္ဓာကနေပေါ်ပြရတဲ့အတိုင်းဉာဏ်ကနေပြီးတော့လည်းပဲအဲ့ဒီဒုက္ခဆိုတဲ့အရာလေးတွေကိုသိချလေးကြည်ပြီးသိနေတယ်ဆိုရင်အဲ့ဒါဟာဒုက္ခကိစ္စကိုပြီးတာဖြစ်ချင်းကြောင့်ကိစ္စဒုက္ခနဲ့ကိစ္စရဲ့ဉာဏ်ရဲ့ပေါင်းလိုက်တော့ဒုက္ခကိုသိတဲ့ကိစ္စညာပဲဖြစ်ပါလေ။ယောဂီတို့ဒီလိုကိုယ်ကိုယ်ပြပြခွဲခြားပြီးတော့ကြည့်လိုက်ပါ။ခန္ဓာကနေအစဉ်သဖြင့်ဖြစ်ချင်းပြချင်းမွေးချင်းပြချင်းနဲ့နှိုက်ဆက်နေတဲ့သဘောတည်းပဲ။တနေ့ဆက်ဆက်ပြီးတော့အတင်းထဲမှာရှိရဲ့မနေ့တုန်းကပြောခဲ့တဲ့စောစိတ်တွေကိုပြန်ပြီးတော့ကြည့်လိုက်ပါအောင်စောစိတ်လေးတွေကိုကြည့်လိုက်တဲ့အချိန်ကကြတော့စောစိတ်ရဲ့ကိစ္စကလည်းပဲဘလို့ဆောင်ရွက်နေသလဲတွန်းထုတ်လိုက်ပြက်သွားလိုက်တွန်းထုတ်လိုက်ပြက်သွားလိုက်ဒီလိုဒါဘဝရဲ့မှုရင်းစောစိတ်စောဝိညာဉ်ဆိုတာရှိမနေ့ကပြောခဲ့တဲ့ဘဝမနောစောမနောဆိုပြီးတော့ပြောခဲ့တဲ့အထက်မှာစောမနောသည်နံတရားတို့ရဲ့အလုံးရဲ့အချုပ်အခြာဗဒနာနေရာကဖြစ်နေပါလေအဲ့ဒါကိုစေတနာလို့လဲဆိုပါလေကံလို့လဲပြောပါလေသင်္ခါရလို့လဲပဲအမည်ပေးပါလေအဲ့ဒီစောစိတ်ကနေပြီးတော့မှပုံရိပ်လေးတွေမနတိကာရကနေပြီးတော့ပုံရိပ်လေးတွေဖော်ပြဖော်တဲ့အခါကျတော့စိတ်ကစောစောလိုက်တဲ့ဆိုရင်လောဘပုံရိပ်လေးတွေပေါ်လာရင်လောဘစောစောဆိုပြီးတဲ့အချိန်ပုံရိပ်လေးတွေပျောက်သွားရင်လောဘစိတ်တွေသိသွားပါလေသောသပုံရိပ်လေးတွေပေါ်လာတဲ့အချိန်မှာသောသစိတ်ဆိုရယ်သောသသောဟာစောနေပါတယ်။အဲ့ဒီပုံရိပ်လေးတွေပျောက်သွားတဲ့အခါသောသစိတ်ဆိုတာလည်းသိသွားပါလေ။တခါတည်းဟန်ကြတော့တောင်းစင်ရင်းမရဟိုးတွေးဒီတွေးတရားထိုင်တဲ့အခါတခုခုကိုပြီးပြီးပြင်းပြင်းမကြည့်တဲ့အချိန်မှာတောင်းစင်ရင်းမရအတွေးလေးတွေဝင်နေတာမောဟရဲ့အတွေးပါပဲ။အဲ့ဒါဟာမောဟစောဖြစ်နေခြင်းပဲအဲ့ဒီအချိန်မှာဝင်လေနဲ့ထွက်လေကိုတက်အောင်ရှူရှိုက်ပြီးတော့မှတ်လိုက်လို့ဉာဏ်ဝင်သွားတဲ့အချိန်မှာမောဟစောတွေပေဆုံးသွားပါပြီယောဂီတို့ ခါဒီယံနဲ့တော့အဲ့ဒီမှာအာယုန်လေးတွေကနေပြီးတော့မှဘုရားကျောင်းဝန်စီတီပထိုးတွေပုံပေါ်လို့အလောဘဇောလေးတွေဖြစ်နေတဲ့အချိန်မှာလောဘအလောဘဇောကနေပြီးတော့အာယုန်ဖော်ပြလိုက်တဲ့အချိန်မှာအလောဘဇောလေးတွေဖြစ်လာတယ်။ဒါပေမဲ့လို့အဲ့ဒီအတွေ့အာယုန်လေးတွေကိုလည်းနည်းနည်းလမ်းပြီးသိလိုက်အဲ့ဒီအချိန်မှာပျောက်ပြက်ပြီးတော့ဝေလွန်ပေဆုံးသွားပါပြီ။ အလောဘဇောအဒောဇောအစရှိတဲ့အဲ့ဒီစောစိတ်တွေဟာလည်းပဲတစ်ခုပြီးတစ်ခုပေးနေပါတယ်။ထုတ်ပြင်းမိမိတို့ရဲ့လမ်းသွားတဲ့အချိန်မှာခန္ဓာကိုယ်ကနေပြီးတော့ထိုင်ရာကနေထားထားထားထားလိုက်တဲ့အချိန်မှာစောစိတ်ကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတုံးထုံးလုံးဆောင်နေပါတယ်။ချွတဲ့အချိန်မှာချွတဲ့စောဖြစ်သွားတယ်။ချွလို့လမ်းလိုက်တဲ့အချိန်မှာ ချားတဲ့စောလေးတွေတည်တည်ပြည့်ပြည့်ဖြစ်ပါပြီလမ်းနဲ့စောပဲရှိပါတော့တယ်လမ်းချင်တဲ့ဆိုတဲ့စောပဲရှိပါတော့တယ်လမ်းချင်တဲ့စောလည်းပဲအဲ့ဒီမှာအဲ့ဒီစောစိတ်ကလည်းပဲတစ်စိတ်ပြီးတစ်စိတ်တစ်စိတ်ပြီးတစ်စိတ်ပြည့်လို့ချားလိုက်တဲ့အချိန်မှာဒေချာလေးတွေကြီးလိုက်လမ်းနဲ့စောလေးတွေပေဆုံးသွားပါပြီလမ်းနဲ့စောလေးတွေပေဆုံးပြီဆိုတဲ့အချိန်ကကြာမှာချားတဲ့စောတွေမွေးဖွားလာပါ ခြားတဲ့စောတွေကထိလိုက်တဲ့အချိန်ကကြတော့ခြေထောက်ကထိလိုက်ရင်တကောင်လုံးခြေဘွားကနေနေထိုက်အထိရှိခနဲ့ဆိုပြီးတော့တစ်ချက်လေးချစ်ချစ်လိုက်တာကိုစဉ်းစားရှောင်ရင်းနဲ့ပဋိဌာန်းချင်းသိနေပါတယ်။အဲဒီတော့စောဆိုတာလည်းမမြဲပါဘူး။ခြေထောက်လမ်းနေတလမ်းချင်းနောက်တလမ်းလမ်းလိုက်တဲ့အချိန်ရှေ့တလမ်းကပြတ်သွားခဲ့ပါပြီ။ရှေ့တလမ်းလမ်းရင်နောက်တလမ်းကပြတ်သွားသလိုရှေ့စောပြတ်သွားပြီးတော့နောက်စောကပ နေတဲ့စကလုံးလေးတွေတစ်လုံးပြီးတစ်လုံးပြတ်သွားစောစိတ်ကြောင့်ပြောနေရချင်းဖြစ်ပါတယ်စောစိတ်လေးတွေကနေပြီးတစ်လုံးပေါ်တစ်လုံးပြောက်အဲ့ဒါစောစိတ်ကဖန်တီးမှုကြောင့်ဖြစ်ပေါ်လာတဲ့အပံဖြစ်ပါတွင်းထဲမှာစောစိတ်ကလည်းပဲတစ်ခုပြီးတစ်ခုပြတ်ပြီးတစ်ခုဖြစ်တစ်ခုပြတ်ပြီးတစ်ခုဖြစ်တံမွေးလိုက်ပြီလည်းပဲပေါ့တော်ကြီးတို့ခန္ဓာထဲမှာအခုပြောလာခဲ့တဲ့စကလုံးတွေကိုခြုံပြီးတော့ကြည့်မယ်ဆိုရင်မွေးလိုက်ပြီလည်းပဲပြောနေတာဖြစ်ပါတယ်မွေးချင်းကိုသိချင်းမွေးချင်းနဲ့သိချင်းကိုသိမှဘဝကိုနားလည်တယ်လို့ဆိုလို့ရပါတယ်ကိုယ်ဘဝကိုကိုယ်နားလည်မှလွတ်လပ်အောင်နေတတ်ပါတယ်လွတ်လပ်အောင်နေတတ်ဖို့ဆိုတာလည်းပဲဉာဏ်အသိရှိမှနေတတ်တာဖြစ်တဲ့အတွက်ဉာဏ်အသိနဲ့အခုလိုကြည့်လိုက်တယ်မရှိတော့ဘူးပျောက်ပြတ်သွားတယ်ဆိုရင်အော်အရှုခံလို့ဆိုရတဲ့ယုံနာတွေဟာမွေးပြီးသိနေပါဗောလားသိကြည့်ကြည့်ပါလေယောဂီတို့အတ္တမရာတစ်ချက်လုံးဝနေဒီလိုလဲမသိခဲ့ဒီလိုလဲပဲမပွားများမအားထုတ်ခဲ့တဲ့အတွက်ကြောင့်တုတ်တွေ့ဟာသံသရာရည်ရင်ကြောမှဆုံဆံမျောပြီးတော့မှလောဘနှိပ်ဆက်လဲခံလိုက်ရဒေါသနှိပ်ဆက်လဲခံလိုက်ရမောဟနှိပ်ဆက်လဲခံလိုက်ရမာနနှိပ်ဆက်သမျှလည်းခံလိုက်ရဒိဋ္ဌိနှိပ်ဆက်သမျှလည်းခံလိုက်ရဝိသိကိစ္စနှိပ်ဆက်သမျှလည်းခံလိုက်ရဘဝတွေအတိမမရှိဘူးဆိုရင်ကိလေသာတို့ရဲ့ထူထောင်းနှိပ်ဆက်မှုတာအစဉ်ထွားတော့ခံနေရပါတယ်ယောဂီတို့အဲ့ဒီကိလေသာတွေကခန္ဓာပေါ်မှာအစဉ်တစ်ဖြင့်မိကပ်ပြီးတော့နေတာဖြစ်တဲ့အတွက်ကြောင့်ခန္ဓာကိုမွေးခြင်းနဲ့ပေးခြင်းအလို့ခြေဖြတ်လိုက်ရင်လောဘလည်းကတ်လို့မရပါဘူးဒေါသလည်းကတ်လို့မရပါဘူးမောဟလည်းကတ်လို့မရပါဘူးခန္ဓာတွင်းမှာညာအသိတွေအစဉ်ရှိနေမယ်ဆိုရင်လောဘဒေါသမောဟဟာဝင်ခွင့်မရပါဘူးကိလေသာတွေဟာရှင်းနေပါလေကိလေသာကိုအနတ်ကတ်လို့မရအောင်ဆိုတာရိုးရိုးရှုလို့မရပါဘူးမွေးချင်းနဲ့တေးချင်းစိတ်ပြည့်ညှိဝေးလာအောင်ရှုမှရတာဖြစ်ပါလေအဲ့ဒီအချိန်မှကိုယ်စိတ်ထဲကစိတ်ကူးထဲမှာလည်းပဲအဲ့ဒီမှာအသေးပုံရိပ်ဆိုတာတိတ်မပေါ်တော့ပါဘူး။ပါလို့လဲဆိုတဲ့အခါကျတော့မိခေရဲ့ရဲ့ဒီရဲ့အပေါ်မှာရှင်ကောင်လေးတွေမနာရဲသလိုပဲ။နေတဲ့အယောင်ချင်းတူတဲ့နေတဲ့အယောင်ချင်းတူပေမဲ့လို့နေတဲ့အယောင်ချင်းဟာသတိဟာလည်းပဲအနီပဲ။မိခေဟာလည်းဒီနေရဲရဲပါပဲ။သူတော်လည်းပဲတတ်တဲ့အပေါ်မှာရင်ကောင်လေးတွေခဏခဏလာပြီးတော့ချရောက်ပြီးတော့မှစတော့အညီရှိနေတဲ့အတွက်ကြောင့်ရင်ကောင်ကိုလက်ရခေါ်သလိုဖြစ်နေတာပါပဲ။ဒါကြောင့်အတတ်တဲ့အနီပေါ်မှာရင်ကောင်ကနေဝဲပြီးတော့မှအဲ့ဒီပေါ်မှာခဏခဏဝဲပြန်ပြီးတော့စတော့ နာနေပါလေမိခဲကြီးကြီးနီနီရဲရဲကြတော့အရှင်ကောင်းတွေဘယ်ပဲရှင်ကောင်းမှမနာရဲပါဘူး။ဘာဖြစ်လို့လဲဆိုရင်မိခဲဆိုတာဒုံကံနဲ့အားဖြစ်လို့ပါ။ဒုံကံနဲ့အားရဲ့ပုံမှာရှင်ကောင်းကနေပြီးတော့လာရောက်ပြီးနားလိုက်မယ်ဆိုရင်အဲ့ဒီမှာအကုန်လုံးမိမိရဲ့အသက်ပြတ်စီသွားနိုင်ပါတယ်။ထိုနည်းတူစွာပါပဲယောဂီတို့တဟဥပမာပဲ။မိမိတို့ရဲ့အတွင်းတန်တာမှာရှိနေတဲ့ကိလေသာအစိုးတတ်အစိတတ်အညီတတ်တွေရှိနေမယ်ဆိုရင်အတွေးဆိုင်ဆိုတာခဏခဏဖြစ်ပေါ်နေမှာအမှန်ပဲအစိုးတတ်အစိတတ်ရှိလို့ရင်ကောင်လေးတွေအညီတတ်ရှိလို့ရင်ကောင်လေးတွေနားနေသလိုကိလေသာအစိတတ်ရှိလို့အတွေးလေးတွေအမျိုးမျိုးပေါ်ပြီးတော့မှကိလေသာတွေအမျိုးမျိုးဖြစ်နေရတာပါယောဂီတို့ကိလေသာမှန်ပါဗျာအဲ့ဒီအတွေ့အကြုံဖြစ်ပေါ်နေခြင်းပဲဖြစ်ပါလေနိဝရဏဆိုတာလည်းပဲအဲ့ဒီအတွေ့အကြုံဖြစ်ပေါ်နေခြင်းဖြစ်ပါတန်ရောစဉ်ဆိုတာလည်းပဲအဲ့ဒီအတွေ့အကြုံဖြစ်ပေါ်နေခြင်းဖြစ်ပါလေအတွေ့ဆိုတဲ့သဘောလေးဟာကိလေသာအစုတ္တအစိတ္တတွေကိုရှိနေလို့ထပ်ခါထပ်ခါအတွေ့လေးတွေပေါ်ပေါ်နေခြင်းပဲဖြစ်ပါလေတွေ့ရကနေလောဘဒေါသမောဟတွေဝင်ရောက်လာခြင်းပဲဖြစ်ပါလေယောဂီတို့ဒါဆိုလို့ရှိရင်မတွေးမိအောင်ဆိုမတွေးမိအောင်လုံးမှကိလေသာကိုဖယ်လို့ရပါတယ်မတွေးအောင်လုံးဖို့ဆိုတာလည်းပဲခန္ဓာအရှိကိုညာအတိနဲ့တစ်ထပ်သေးတစ်ထပ်သေးတစ်ထပ်သေးမိမိနေအောင်မိအောင်လေးတည်းမဟုတ်ဘဲနဲ့မွေးလိုက်သေးလိုက်ဘဝခန္ဓာဟာနှိမ့်စင်နေတဲ့သဘောပါလားလို့နားလဲတဲ့အချိန်ရှုကြည့်ရမှာဖြစ်တယ်အဲ့ဒီအချိန်ကကြတော့မိမိရဲ့ဉာဏ်ပြီးမိမိရဲ့ခန္ဓာရဲ့ဉာဏ်သဘောတွေဟာမိခဲ့ရဲ့ရဲ့နဲ့အလားတူတူတာဖြစ်တဲ့အတွက်အာယုန်တွေကနေဘလို့မှချက်ရောက်နိုင်စွမ်းမရှိတော့ပါဘူးချက်ရောက်လာတဲ့အာယုန်လေးတွေကိုအတွေးစိတ်ကိုတစ်ခါတည်းဒီအောက်ကဉာဏ်ပြီးတောက်နဲ့လွန်မြိတ်ပြလိုက်တာဖြစ်ချင်းကြောင့်ဘယ်အာယုန်ကိလေသာမှလာပြီးကတ်လို့မရပါဘူးတော်ပြီတော့ဒီနေ့အထာတိကအောင်လောက်ကြည့်နေတဲ့ဆွမ်းအားရှိပြီဆိုတဲ့အချိန်ကကျမှမိမိညာရင့်လို့ကိလေသာတွေတဖြည်းဖြည်းပေါင်းပေါင်းမှဖြစ်ပါလေ။ဘောရသည်ကိလေသာတွေရှိနေလို့နှစ်သက်စရာလို့ထင်ပါလေ။လောကကြီးကပြိုစရာလို့ထင်ပါလေယောဂီတို့။ဆင်းရဲဧကအမှားအဖြစ်ဒုက္ခသစ္စာသိတဲ့အသိဉာဏ်နဲ့စူးစူးဆိတ်ဆိတ်ရှင်းရှင်းလင်းလင်းသိကြည့်ခန္ဓာရဲ့အရှိကိုညာအသိနဲ့တစ်ထပ်တည်းမိအောင်ကြည့်ကြည့်ကြည့်ကြည့်လိုက်တဲ့အချိန်မှာဘဝသည်နှိုက်သက်စရာမဟုတ်ပါလောကသည်ပျော်မွေ့စရာမဟုတ်ပါလောကကြီးကအလွန်အလွန်ကြောက်စရာကောင်းတယ်လို့ခန္ဓာကြီးကလည်းအလွန်အလွန်စိတ်ပျက်စရာကောင်းပါလေအဲဒီအချိန်ကရောက်တဲ့အချိန်ကကြတော့ရှူရင်းရှူရင်းရှူရင်းကနေအာယုန်နဲ့အတီးဆိုတာနှစ်ခုပွဲပြားလာပါတယ်ပွဲပြားလာတဲ့အချိန်ကကြတော့ဒီခန္ဓာရဲ့သဘောတွေဟာအာယုန်နဲ့အာယုန်မှန်မှန်မြတ်ဟာနှိုက်ဆက်တတ်တဲ့သဘောပါလားအတိအတိမှန်မှန်များအနှိမ့်ဆက်ခံနေရသဘောပါလားအတိလေးတွေတစ်ခုပေါ်လာတဲ့အချိန်နှိမ့်ဆက်ပြန်ပြီလို့ဒီလိုရှုရတာဖြစ်ပါနောက်ထပ်အတိလေးတွေအာယုံတစ်ခုပေါ်တဲ့အတိတစ်ခုပေါ်တဲ့အချိန်ကကြတော့နှိမ့်ဆက်ခံရတာပြီနှိမ့်ဆက်ခံပြီဒီလိုရှုကြည့်ရပါအတန်ကြာကြတဲ့အယုံအပအာယုံကိုလမ်းပြီးရှုလိုက်တဲ့အချိန်ကကြတော့ကြာသည့်လေးတွေခါပါအာယုံကနှိမ့်ဆက်လို့ချမ်းပြီဆိုတာဖြစ်ပေါ်လာတယ်။အဲ့ဒါနှိမ့်ဆက်ခံတဲ့သဘောပဲ။ယောဂီတို့နှိမ့်ဆက်တတ်တဲ့တရားနဲ့နှိမ့်ဆက်ခံတဲ့တရားဆိုတာနှစ်ခုရှိပါတယ်။အာယုံကနှိမ့်ဆက်တတ်တဲ့တရားကအတိကနှိမ့်ဆက်ခံရတဲ့သဘောပါ။တဆင်ယူယူလေးမဟုတ်တော့ပါဘူး။နှိမ့်ဆက်ခံပြီးဒီလိုရှုကြည့်ရပါလိမ့်။ချားစိတ်လေးတွေပေါ်ရင်လည်းနှိမ့်ဆက်ခံပြီ။နှမ်းစိတ်လေးတွေပေါ်ရင်လည်းနှိမ့်ဆက်ခံပြီ။တလုံးရှုရပါလေတစင်တက်ပန်းပါပြီယောဂီတို့ဖြစ်ချင်းပြချင်းပြပြီးတဲ့အတိမျိုးမဟုတ်တော့ပါဘူးနှိမ့်ဆက်ခံတဲ့အတိဒီလိုဖြစ်သွားပါပြီနောက်တစ်ခုကအဲ့ဒီမှာနှာခေါင်းမှာအနဝင်လာတဲ့အချိန်ကမှအဲ့ဒီဟာလည်းပဲနှိမ့်ဆက်ခံပြီပဲခန္ဓာကိုယ်ပေါ်မှာတစ်ခုခုထိခိုက်လာထိခိုက်လာတဲ့အချိန်ကမှလည်းပဲအတိကိုနှိမ့်ဆက်ခံပြီဒီလိုရှုရပြည့်အယုံလေးတွေပေါ်လာတဲ့အချိန်တွေးစိတ်လေးတွေဟာလည်းနှိမ့်ဆက်ခံပြီးဒီလိုရှုကြည့်ရပါလေ။အယုံကနှိမ့်ဆက်တတ်တဲ့သဘောအတိကနှိမ့်ဆက်ခံရတဲ့သဘောအဲ့လိုရှုကြည့်ရင်နှိမ့်ဆက်ခံပြီးနှိမ့်ဆက်ခံပြီးနှိမ့်ဆက်ခံပြီးနှိမ့်ဆက်ခံပြီးလို့ရှုကြည့်ရင်ရှုကြည့်ရင်ရှုကြည့်ရင်ကနေဘယ်လိုနှိမ့်ဆက်နေတာလဲလို့ကြောင်းရှာလာပါတယ်။ တိအချင်းနေရတဲ့အခါကျတော့ဘလို့နှိမ့်ဆက်နေသလဲဆိုတဲ့အချင်းကကျတော့အာယုံတွေကပြုပြင်းခြင်းနဲ့နှိမ့်ဆက်တယ်။လောင်မြိုက်ခြင်းနဲ့နှိမ့်ဆက်တယ်ဖောက်ပြန်ခြင်းနဲ့နှိမ့်ဆက်တာပါပဲ။တစ်ခုခုဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့အဲ့ဒါကပြုပြင်းခြင်းနဲ့နှိမ့်ဆက်နေတဲ့သဘော။ပြုပြင်းလို့မှမကြသေးဘူး။ဖြည့်ဖြည့်ပလိုက်တာကလောင်မြိုက်ခြင်းရဲ့သဘော။ဖြည့်ဖြည့်လို့ပြတ်သွားတာကအဲ့ဒါကဘာလဲဖောက်ပြန်သွားခြင်းသဘောပဲ။ဝိသောအကြောင်းနဲ့ပြောကြည့်မယ်ဆိုရင်မိမိတို့မနေ့မနေ့ကစားပေါင်းထားတဲ့အစာအာဟာရတွေဆိုတာဟာအဲ့ဒါပြုပြင်ပေးတာပါပဲ။ညရောက်တဲ့အခါကျတော့ခန္ဓာတွင်းထဲကနေပြီးတော့မှပါစကတည်ဆုံးပြီးတဲ့ကနေလောင်မြဲလိုက်တဲ့အတွက်ကြောင့်ထုအာဟာရတက်ပြီးအကုန်လုံးကုန်ဆုံးသွားခဲ့ပါပြီ။အဲ့လိုကုန်ဆုံးပျော့ပြတ်သွားတဲ့အချိန်မှာဒီနေ့ရောက်တဲ့အချိန်ကကျတော့တစ်ခါစားထိုးတဲ့သဘောမျိုးအနေအချင်းဆက်လက်ပြီးတော့မှပြုပြင်တဲ့အနေအချင်းစားတော့ပေးရကြမှာသိတယ်အလုံးစားတော့လိုက်တဲ့အချိန်မှာအတွင်းထဲမှာချိန်ပြီးအချိန်ပြီးပါစကတည်ဆုံးပြီးရနေထိုအဟာရတွေကိုချိဆဲချိဆဲချိဆဲနေပါတယ်အဲ့ဒီအချိန်မှာပျက်စီးပျက်စီးပျက်စီးသွားပါတယ်မိမိတို့ရဲ့ခန္ဓာအတွင်းမှာလည်းပဲတေချာလေးကြည့်လိုက်စိရဏတည်ဆုံးပြီးတဲ့ဘယ်ကလောင်းနေပါတယ်မွေးလိုက်ဒီလိုက်မွေးလိုက်ဒီလိုက်ဒီလိုဖြစ်နေတာလောင်မြိုက်နေခြင်းသဘောကြောင့်ပေါ်လိုက်ပြောက်လိုက်မွေးလိုက်ဒီလိုက်ဖြစ်ပေါ်လာလိုက်ပြည့်စည်သွားလိုက်အဲ့လိုဖြစ်နေရပါတယ်အဲ့ဒါကဘာလဲဆိုစိရဏတည်သောပါပဲစိရဏတည်သောမည်ဆိုတာကခန္ဓာထဲမှာအုံမင်းအောင်ရှင်းရောက်အောင်ဖြစ်ပေါ်လာတဲ့အရာလေးတွေကိုခြေဖြက်ခြေဖြက်ခြေဖြက်လိုက်တာပါပဲချီပြတ်လိုက်တဲ့အရာလေးတွေဟာလောင်မြဲလောင်မြဲလောင်နေသွားတယ်ပဲပေါ့အဲ့ဒါဆိုရင်ပြုပြင်လိုက်လောင်မြဲလိုက်ပြည့်စည်သွားလိုက်ပြုပြင်လိုက်လောင်မြဲလိုက်ပြည့်စည်သွားလိုက်ဒါပဲရှိတာပါပဲယောဂီတို့လောင်နေတာကိုလည်းသိအောင်လုပ်ရမယ်ချီဖြစ်နေတာကိုလည်းမြင်အောင်ကြည့်ရမယ်ပြည့်စည်သွားတာကိုလည်းသိအောင်လုပ်ရမယ်ဩခန္ဓာသည်တိသဘောဟာတက်တက်အနှိမ့်ဆက်ခံနေရတဲ့သဘောပါလားပြုပြင်းခြင်းနဲ့အနှိမ့်ဆက်ခံရတယ်လောင်မြိုက်ခြင်းနဲ့အနှိမ့်ဆက်ခံရတယ်ဖောက်ပြန်ခြင်းနဲ့အနှိမ့်ဆက်ခံရတဲ့ဘဝဘဝတစ်ခုလုံးပြီးနှိမ့်ဆက်တက်တဲ့သဘောနဲ့အနှိမ့်ဆက်ခံရခြင်းဆိုတဲ့သဘောနှစ်ခုပဲရှိပါပေါ့လားဒါဆိုရင်နဲ့တဲ့ဆရာလည်းမဟုတ်ကျင့်နဲ့ဆရာလည်းမဟုတ်ပြုံဝေးဆရာလည်းမဟုတ်ရှင်စီဧကမအဖြစ်မရချင်းစရာလောဘလိုက်ချင်းစရာရှင်မောင်းစရာညှိမွေစရာဘဝဆိုတာဘာမှရချင်းစရာမရှိပါလားရှင်နေသေးသမျှတော့အနှိမ့်ဆက်ခံနေရဥမ္မာပါလားကိလေသာထောင်းထုနှိမ့်ဆက်လဲခံလိုက်ရခန္ဓာကနေပြီးတော့မှခန္ဓာငါးပါးရဲ့နှိမ့်ဆက်ထောင်းထုမှုလည်းပဲခံရတယ်အနှိမ့်ဆက်ခံရတဲ့ဘဝတည်းပဲပါလားလို့မိမိအတိဉဏ်ထဲမှာဒီကဲ့သို့ဝင်လာအောင်မိမိတို့အနေနဲ့ဒီလိုသိနိုင်မယ်ဆိုရင်အတိဉဏ်လေးရှင်းလာခွင့်ရှိပါတယ်အတိဉဏ်လေးရှင်းနိုင်တဲ့အချိန်ကကြတော့ရင်ကောင်လေးတွေကနေပြီးတော့မှမိမိခက်ခဲအပေါ်မှာလာမဝဲနိုင်တော့သလိုအာယုံလေးတွေလည်းကင်းရှင်းပြီးတော့အတွေးလေးတွေကင်းရှင်းပြီးတော့အရှိနဲ့အတိတိတထထဲတထထဲတထထဲမိမိပါလိမ့်မယ်မိလာတဲ့တထထဲသောအရာဒီမွေးလိုက်ပေလိုက်နှိမ့်ဆက်တတ်တဲ့သဘောနှိမ့်ဆက်ခံနေရတဲ့သဘောလို့တခုခုရှုကြည့်ရမှာဖြစ်ပါလေယောဂီတို့ထို့အထိမရှုတိနိုင်သေးရင်မွေးလိုက်ပေလိုက်နှစ်ခုအဲ့ဒီတစ်ခုရင်လဲရှုရမှာဖြစ်တယ်။သူမဟုတ်ရင်လဲနှိမ့်ဆက်ခံပြီးနှိမ့်ဆက်ခံပြီးနှိမ့်ဆက်ခံပြီးဒီလိုရင်လဲရှုရမှာဖြစ်ပါတယ်။မိမိရဲ့ဉာဏ်ပြီးရရာထိုအတိုင်းပဲဆက်လက်ပြီးတော့သစ္စာဉာဏ်ပြီးပြီးပြင်းပြင်းရရှိရေးအတွက်အခုပြောခဲ့တဲ့အတိုင်းပဲခန္ဓာကိုယ်ယုံမုံကြီးငွေလာအောင်ဆက်လက်ပြီးတော့ชูบัวอาถรรพ์จักรบาสู